နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ American ဒုတိယသမ္မတ Mike Pence တို့ဒီကနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးမှုအတွင်း Rohingya အရေးဖမ်းဆီးခံတဲ့ရင်းနှောက်တွေအရေးကိုအလေးထားဆွေးနွေးကြပါတယ်။တိုင်းနဲ့ချီရဲ Rohingya တွေ Bangladesh နိုင်ငံဘက်ကိုထွက်ပြေးရတဲ့ကိစ္စဟာလုံခြုံရေးတာဝန်ရှိသူတွေရဲ့အကြမ်းဖက်မှုကြောင့်ဆိုတာကတော့စင်ကြေးပေးလို့ရကောင်းတဲ့အခြေအနေမဟုတ်ဘူးလို့ American ဒုတိယသမ္မတ Mike Pence ဝေဖန်တဲ့အပေါ်မှာဒေါ်ဆန်းစုကြည်ဘက်ကလည်းတုံ့ပြန်သွားပါတယ်။မတ်တင်ကြီးထိုင်စုစည်းတင်ပြပေးထားပါတယ်ရှင်။
စင်ကာပူမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအပြင်အာဆီယံအစည်းအဝေးတွေအတွင်းအမေရိကန်ဒုတိယသမ္မတမိုက်ပန်စ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီတို့တီးတံတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုအမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကအလေးထားပြီးဆွေးနွေးပါတယ
်။ I'm also very anxious to hear about the progress that's being made regarding the Rohingya.
ရိုဟင်ဂျာရေးဖြစ်ထုံးမှုနဲ့ပတ်သက်ပြီးတော့သိရဖို့စိတ်အားထက်သန်နေပါတယ်။ဒီပြည်ပခါကြောင့်စမ်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကြားမှာစိုးရိမ်ပူပန်ကြရပါတယ်။စစ်တပ်နဲ့ရဲရွာလုံခြုံရေးတွေရဲ့အကြမ်းဖက်မှုတွေပြည်နယ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာခုနှစ်သိန်းထပ်သွားရတယ်ဆိုတာကအငင်းပွားစရာမရှိပါဘူး
။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့ဒါအပြင်ရိုဟင်ဂျာတွေဆန္ဒအလျောက်ဌာနပြန်နိုင်ရေးမြန်မာစိုးရိမ်ရဲ့အစီအစဉ်ရိုဟင်ဂျာပြည်ပေါ်အခွင့်အရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့စုံစမ်းမဲ့ကော်မရှင်တို့ဘက်ကဆက်ရက်ချက်တွေကိုလည်းသိရှိလိုတယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိုစားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ဒုတိယသမ္မတမိုက်ပန်စ်ကဒေါ်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်နဲ့အခုလိုတီးတံ့တွေးဆတာလို့လည်းပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဘက်ကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုတခြားသူတွေထက်ပိုပြီးတော့နားလည်တယ်ဆိုပြီးတုံ့ပြန်ပါတယ်။ဒါပေမဲ့မိဖက်တွေဘက်ကထောက်ပံ့ကူညီပေးဖို့ကိုလည်းတိုက်တွန်းသွားပါတယ
်။
နှစ်ဖက်ဆွေးဝင်ထားတဲ့အကြောင်းအရာတွေကိုအတူတူဆွေးနွေးကြမယ်ဆိုတာကအမြဲတမ်းကောင်းပါတယ်။လူတွေမှာအမြင်မတူတာတွေရှိပါတယ်။ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်အယူအဆတွေဖလှယ်ပြီးတော့တယောက်နဲ့တယောက်နားလည်ဖို့ကြိုးစားကြရမှာပါ။ကျမတို့အနေနဲ့ပြောနိုင်တာကတော့ကိုယ်နိုင်ငံရဲ့ပြည်ထနာကိုတခြားနိုင်ငံတွေထက်ကျမတို့ပိုသိရဲဆိုတာပါပဲ။ရှင်းဘက်ကလည်းကိုယ်နိုင်ငံအကြောင်းသူများထက်ပိုသိတယ်လို့အလားတူပြောမှသိကြပါရဲ။ဒါကြောင့်ကျမတို့အနေနဲ့ဘာတွေဖြစ်ပျက်နေတယ်လဲဆိုတာနဲ့အခြေအနေဘယ်လိုရှိတယ်လဲဆိုတဲ့အပေါ်ရှင်းပြဖို့ပို့ပြီးတော့တင့်တော်ကောင်းမွန်ပါရဲ။ဒါပြင်ကျမတို့နိုင်ငံကိုလူတိုင်းအတွက်ဘေးကင်းလုံခြုံပြီးတော့တိုးတက်ကြီးပွားတဲ့နေရာတစ်ခုဖြစ်လာစေရေးကြိုးပမ်းတဲ့နေရာမှာကူညီထောက်ပံ့ပေးဖို့မိတ်ဆွေအားလုံးကိုလည်းကြိုးစားပါရဲ။ ဖန်ဆီးထောက်ချခံထားတဲ့ Writers သတင်းတော်နှစ်ဦးအရေးနဲ့ပတ်သက်ပြီးလဲ American ဒုတိယသမ္မတ Mike Pence ကဆွေးနွေးပါတယ
်။ Let me also say that in America we believe in
American နေနဲ့လွတ်လပ်ပြီးတော့မိခိုကင်းတဲ့မီဒီယာတွေပါဝင်ကျွန်တော်ရဲ့ Democracy အလေးထားတွေယူဆတွေကိုယုံကြည်ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသတင်းတော်နှစ်ဦးဖန်ဆီးပြီးတော့ထောင်ချလိုက်တဲ့ကိစ္စအပေါ်မှာတန်းနဲ့ချီတဲ့ American ပြည်သူတွေစိတ်နှောက်ယှက်ဖြစ်ရပါတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့လွတ်လပ်ပြီးတော့အမီခိုကင်းတဲ့သတင်းမီဒီယာအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးလိုပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးတဲ့နောက်တစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးအချိန်ဌာနပြန်ရေးလုပ်ငန်းစဉ်ကိုမနေ့ကမှစတင်မဲ့အချိန်မှာပဲမြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားဆွေးနွေးပွဲထွက်ပေါ်လာတာပါ။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူး။ဒါပေမဲ့မြန်မာနိုင်ငံတည်းမှာနေထိုင်သူတွေမှန်ရင်ပြန်ပြီးလက်ခံမယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုကျူးလွန်သူတွေဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်တပ်အရာရှိတချို့ကိုဒဏ်ခတ်ပိတ်ဆို့ထားပါတယ်ရှင်။